မင်္ဂလာပါရှင်ယနေ့လူငယ်အစီအစဉ်ကကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာတော့ကမ္ဘာလုံးဆိုင်ရာပွဲကြိုကြောင်းသားများနှီးနှောဖလှယ်ရေး UGRAD အစီအစဉ်နဲ့အမေရိကန်ပြည်ထောင်စု Illinois ပြည်နယ်မီလီကန်တက္ကသိုလ်မှကျောင်းတက်ခဲ့တဲ့မတ်မေပွင့်ရှင်ရဲ့အတွေ့အကြုံတွေကိုမျှဝေသွားမှာဖြစ်ပါတယ်။မတ်မေပွင့်ရှင်ဟာရန်ကုန်စာတည်သူပါ။သူဟာရန်ကုန်နိုင်ငံခြားဘာသာတက္ကသိုလ်မှကိုရီးယားဘာသာစကားကိုသင်ယူနေတာဖြစ်ပါတယ်။အရင်ဆုံးကမ္ဘာလုံးဆိုင်ရာပွဲကြိုပညာသင်ဆုရခဲ့တာကိုသူပြောပြတာနားဆင်ကြပါရှင်
။တက္ကသိုလ်တက်နေတဲ့သမားကျောင်းသူတွေပေါ့နော်။အမေရိကန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေမှာဆက်မဆက်တခုသာ post scholarship ပေးတဲ့အစီအစဉ်တွေဖြစ်ပါရှင်။မြန်မာနိုင်ငံမှာဘယ်ဖြစ်ပဲပညာသင်ကြားနေပြီဖြစ်စေဘုံမှာကိုတက်ချင်တဲ့ဘာသာရပ်ကိုရွေးချယ်ပြီးပြလို့လည်းရပါတယ်။ online နေပြီးတော့ application form တင်ရတယ်ရှင်။ application form ကိုတော့အမေရိကန်စင်တာဒါမှမဟုတ်ရင်တန်ယုံဒီကနေပြီးတော့လန်တောင်းရတယ်ပေါ့နော်။လိုအပ်တဲ့ချက်လက်တွေဖြည့်မယ်။နောက်ပိုင်းသူတို့အဆင့်ဆင့်ရွေးချယ်ပြီးတော့နောက်ဆုံးအဆင့်မှာဒီအမေရိကန်နိုင်ငံမှာစာစာတစ်ခုစာပညာသင်ခွင့်ရမှာဖြစ်ပါတယ်။ကျောင်းကြီးပြောမယ်ဆိုရင်ဒီ program သွားပြီးတော့ပေါ့နော်ပြန်လာရင်မြန်မာနိုင်ငံမှာရှိတဲ့တက္ကသိုလ်တစ်ခုမှာအနည်းဆုံးပညာသင်နှစ်တစ်နှစ်စာစာတစ်ခုပြန်ရမှာပဲ။ဒါ exchange program ဖြစ်တဲ့ဆိုတော့ကိုမှသင်ခဲ့ရတဲ့ပုံစံတွေသင်ခဲ့ရတဲ့ဘာသာရပ်တွေပေါ့နော်ဒီမှာပြန်ပြီး sharing လုပ်လို့ရခြင်းနဲ့ရွေးချယ်တယ်ပေါ့နော်။ကဲကမ်းတက်ချက်ကတော့ session နေ့ကနေစမယ်ပြီးတော့ပေတန်းအမှတ်စီနေလို့မယ်တကယ်တက္ကသိုလ်တက်ပြီဆိုရင်တက္ကသိုလ် GPA တွေဒါတွေလိုပါမယ်ပြီးတော့ recommendation နှစ်ဆောင်လို့မယ်ဆက
်မမေပွင့်ရှင်ဟာမီလီကန်တက္ကသိုလ်မှာ2016ခုနှစ်ဇန်နဝါရီလကနေမေလအထိစီးပွားရေးပညာရပ်တွေကိုသင်ယူခဲ့ပါတယ်အဲ့ဒီမှာပညာသင်ကြားရတဲ့အတွေ့အကြုံတွေကိုသူကအခုလိုပြောပြပါတယ
်မြမရန်ကုန်မှာတော့ဟိုရဘာသာသင်ကြားနေပါတယ်ဒါပေမဲ့ညီမ business ကိုလည်းစိတ်ဝင်စားလေအဲ့တော့ဒီ program လျှောက်တဲ့ကံမှာ business management နဲ့ပတ်သက်ပြီးတော့လျှောက်ခဲ့ပါတယ်အဲ့တော့ဟိုမှာ business ပေါ့နော် business ဒီ economy ဒီလိုမျိုးသက်ဆိုင်နေတာနေယူခဲ့ပါတယ်ရှင်ဟိုညီမကတော့တဲ့ဟိုဘာသာရဲ့ကိုသင်နေရနေပြီးတော့ဒီ business ဘက်ကိုသွားဆိုလေအားလုံးကဟိုအစနေသင်ရတာပါပဲအဟိုမှာပြောမယ်ဆိုရင်ဟို technology ဘိုင်းကိုလည်းအရင်အပေါ်ကအားကိုးအားထားပြုပါတယ်တကူပါပေါ့နော် research လုပ်တာတို့ paper ရေးတာတို့ဆိုရင်တို့ internet သုံးတာပြီးတော့ computer နဲ့ပတ်သက်ပြီးတော့ကျောင်းရှင်သုံးတဲ့ဘူးတိုင်းလည်းလိုအပ်ပါတယ်ပြီးတော့ကျွန်တော်နိုင်ငံမှာသင်ကြားရေးနဲ့မတူတဲ့ဆက်တာပေါ့ပေါ့ professor နဲ့ပုံမလင်းလင်းပြောဆိုဆွေးနွေးနိုင်တာပေါ့နော်ဟိုအကဲခန်းထဲမှာကိုနားမလည်ဘူးဆိုလည်းနားမလည်ဘူးပြောလိုက်လို့ရတယ်တခါတည်းသူတို့တွေကဘယ်လိုပြောမလဲကို international student ဆိုတော့ပို့ပြီးတော့ due to နေတာပို့ပြီးတော့သင်ကြားပေးပါတယ်အော်မေးလိုက်လို့စိတ်ဆိုးသွားတာမျိုးပါလို့ဒါမျိုးတွေပူကြမလို့ပေါ့နော်အဲ့ဒီခုတော့တော်တော်လေးသဘောကျပါတယ်ပြီးတော့ဒီတက္ကသိုလ်ကညီမဆိုရင်ညီမ case မှာဆိုရင်ဒီကနေပြီးတော့မတက်ခင်မှာဘာသာရပ်တွေယူပြီးချက်ပါတယ်ဒါပေမဲ့ဟိုရောက်တော့ဖြစ်ချင်တော့အချို့ဘာသာရပ်တွေကညီမတက်မယ်ဆက်မယ်မှာပေါ့နော် offer မလုပ်တဲ့အတန်းတွေရှိတယ်အဲ့လိုမျိုးဆိုရင်ညီမရဲ့ advisor နေပြီးတော့ညီမနဲ့တွေ့မိတယ်ဒီဟာတွေဒီတန်းတက်ချင်လားဘယ်ဘာသာရပ်ကိုစိတ်ဝင်စားလဲဒါတွေရှိရပေါ့နော် offer အကုန်လုံးတယ်ဒီအချို့အတန်းတွေဆိုရင် professor နဲ့အရင်သွားဆွေးနွေးတယ်ကိုကဘယ်ထိနားလည်ထားတယ်ဘယ်လိုလုပ်လို့ရမလဲဒါမျိုးအဲ့လိုမျိုးပြောရမလဲရင်းနှီးနှီးပေါ့နော်ပုံမှန်လင်းတိုင်းမဆွေးနွေးနိုင်တယ်ကိုသင်ကျင်တဲ့အရာကို highlight ပေးကြတယ်ဒါမျိုးကတော့အရင်ကအားရဖို့ပဲ
လူငယ်လေးတူပါပညာသင်ယူခဲ့ရတဲ့ချိန်ကာလအတိုင်းတာအနေနဲ့တူတောင်းခဲ့ပြီမဲ့လဲနိုင်ငံတကာကမိတ်ဆွေတငယ်ချင်းတွေရခဲ့တဲ့အတွေ့အကြုံတွေရဲ့အသိပညာအသစ်တွေရခဲ့တာတွေရဲ့ဒီအတွေ့အကြုံတွေကိုသူကမမေ့နိုင်ခဲ့ပါဘူ
းတကယ်ဟုတ်ပါတော့လုံးဝတန်ဖိုးဖြတ်လို့မရတဲ့ experience ကိုပြောလို့ရပါတယ်အဲညီမသွားတဲ့တက္ကသိုလ်ပေါ့နော်တက္ကသိုလ်မှာတော့မြို့မှာရောညီမကပရမောင်းလို့ညီမနိုင်ငံကနေပရမောင်းလို့လာတဲ့လူပေါ့ညီမဆိုပြီးသူတို့ပရမောင်းလို့စပြီးရဲ့လူပါအဲ့တော့ကိုယ်နဲ့ပတ်သက်ပြီးသူတို့သိရတဲ့အကုန်လုံးကသူတို့အတွက်အသက်ဆန်းနေကြီးတယ်အဲကိုကလေအချို့နိုင်ငံတွေကြတော့ကိုရင်းနှီးပြီးသားနာမည်သိပြီးသားကာရှာသိပြီးသားနိုင်ငံတွေဖြစ်တယ်အချို့တွေကြတော့ဘောနော်ရှီမန်းတော့မသိရတဲ့နိုင်ငံတွေပေါ့အဲ့လိုမျိုးတွေတွေ့ရပါတယ်ဟိုကာရှာတွေဆိုရင်လည်းအချို့ကာရှာတွေလုံးဝ shocking ရလောက်တဲ့အထိမတူညီတာရှိပြီးတော့အချို့ကာရှာကြတော့လေဒီကမ္ဘာအရှိချမ်းအနောက်ချမ်းဖြစ်ပေမဲ့တူညီတဲ့အချက်တွေပေါ့ဒါမျိုးတွေတွေ့ရတာကိုလေဟိုအံ့ဩမိပါတယ်ရှင့်ဒီတယောက်နဲ့ကကာရှာချင်းစင်တယ်ဒါပါလာတဲ့အနေနဲ့မတူတယ်မဲ့ကာချာကျင်းစင်အဲ့လိုမျိုးဆိုရင်သူနဲ့ကကြတော့ကာချာပိုင်းဆိုင်ရာမှာစကားပြောရင်ကိုကသူ့နားလည်ပြီးနိုင်တယ်ပေါ့နော်အချို့သူတွေကြတော့တော်တော်လေးကွဲပြားတယ်ဒါပေမဲ့အဲ့လိုတစ်ခုခုလေးမှသွားစင်တယ်ဆိုရင်အဲ့ဒါကိုစင်လိုက်ပြီးပေါ့နော်ကိုကအဲ့အကြောင်းရတစ်ခုဆွေးနွေးပြီးဆိုရင်ကိုကသူ့ဟုတ်တယ်ငါလည်းပြီးတယ်ဟဲ့အမှန်ပဲကျောင်းလေးပြောက်စကားအပြန်လဲပို့ပြီးပြောလို့ရနေပေါ့အမေရိကန်နိုင်ငံမှာပညာသင်ကြားရတယ်ဆိုတာကတော့ဘုံကကောင်းမွန်တဲ့ခွင့်တစ်ခုပါ ဒီပတ်ဝန်းကျင်အသစ်မှာပေါ့နော်ကိုတခါမှမတုံတွေ့ဘူးလေမထိတွေ့ဘူးလေသင်ကြားညိနေသင်ကြားရဲဆိုတာအရောပေါ့နော်ကို့အတွက်ကောင်းမွန်တဲ့ခွင့်ရေးဆိုတာကိုယူနိုင်ယူနိုင်ဘယ်လောက်ရမ်းဘယ်နည်းဖြင့်ရနိုင်တဲ့အစီအစဉ်တစ်ခုပါပြီးတော့ဒီစဉ်ကတအားကိုချုံနာမှုတွေများအစီအစဉ်လည်းမဟုတ်ဘူးကို့အတွက်ဘယ်နည်းဖြင့်အားများတဲ့အစီအစဉ်ဖြစ်ပါ
သူအမေရိကန်တက္ကသိုလ်မှာပညာသင်ကြားခဲ့ရတဲ့အတွေ့အကြုံတွေပေါ်မှာအခြေတည်ပြီးလူငယ်တွေကိုလည်းသူ့ရဲ့အဲ့ဒီလိုအခွင့်အရေးမျိုးတွေရစေချင်ပါတယ်တဲ့အဲ့ဒီတော့လူငယ်တွေကိုသူဘယ်လိုများအကြံဉာဏ်ပေးချင်ပါသလဲဆိုတော့
အခုခေတ်လူငယ်ရတော့သူတို့ပေါ်မှာအချိန်ကုန်တာများတဲ့လူငယ်လည်းရှိပါတယ်ဒါပေမဲ့နောက်ပိုင်းပေါ့နော်ညီမညီအစ်တို့က volunteer လုပ်တွေပို့ပြီးတော့လှုပ်လာတဲ့လူတွေလည်းရှိရရှိအော်အဲ့လိုမျိုးလောက်လာတဲ့အပြင်ကိုလောက်ချင်စိတ်ရှိတယ်ဒါပေမဲ့ဘာလို့မှမသိဘူးပေါ့နော်ဒီလိုမျိုးဖြစ်နေတဲ့ကလေးတွေကိုလည်းတွေ့ရပါတယ်အဲ့တော့ဒီကိုဖြစ်ချင်တာပေါ့နော်ဒီဖိုးမှာအချိန်ကုန်တာကိုကောင်းတော့အချိန်ကုန်နေကုန်ဖို့ညီမတိုက်တွန်းချင်ပါတယ်အဲ့ဒီကိုဘာပေါ့ volunteer တခုကိုလောက်ချင်တယ်ဒီအင်ဂျီယာမိုင်းနဲ့ပတ်သက်တဲ့ volunteer တခုကိုကိုလောက်အားပေးခြင်းနဲ့ဒါမျိုးဆိုရင် Facebook ပေါ်ကနေပြီးတော့ဒါနဲ့ပတ်သက်တဲ့ဟာလုပ်နေတဲ့ organization ဒါမျိုးရှာရှာပြီးတော့ဒီအခွင့်အရေးဆက်သွယ်ပြီးတော့ကိုကိုတီလက်ရောက်လို့အဲ့လိုမျိုးဆိုရင်ပို့ပြီးတော့ကုန်တဲ့အချိန်ကကောင်းတော့အချိန်ကုန်ပြီးမျိုးပေါ့နော်အချိန်ကျိုးရှိတော့အသုံးချမျိုးဖြစ်မယ်လို့ထင်ပါတယ်ပြီးတော့အခုခေတ်မှာပို့ပြီးတော့ opportunity ပိုများလာပါပြီပို့ပြီးတော့ internet ဆိုတာလည်းအခု 24/7 ပေါ့နော်လုံးဝ access ဖြစ်နိုင်ပြီပြောရောက်ရရအရက်ကနေတော့အင်တာနက်သုံးလို့ရတယ်ဒါမျိုးတော့ဒါမျိုးထိရောက်အသုံးချတင်တယ်ဖြစ်မှာပဲအဲအချို့ဒီမှာဆိုရင်အချို့ class တွေကကို offer မလုပ်တာရှိတယ်ဒီကျောင်းနေမှာဒါမှမဟုတ်တက်ဖို့ immediate ဈေးကြီးရရှိတယ်အဲ့လိုမျိုးကြီးရင် online course တွေရှိတယ်ဒီ internet ပေါ်တက်ပါဒီ scholarship နဲ့ပတ်သက်တဲ့ website တွေရှိတယ်ဒီ online course free course တွေပေးတဲ့ website တွေရှိတယ်ဒါမျိုးတွေကို share ပါ share ပြီးတော့ internet ကိုလုံးဝပေါ့နော်အချို့ရှိအောင်အသုံးချပါလို့ပြောနေမှာရှင့်
ကပလုံးဆိုင်ရာဘွဲ့ချိုចောင်းသားများနှင်းတော်ဖလဲရေး UGRAD အစီအစဉ်နဲ့အမေရိကန်ပြည်ထောင်စု Illinois ပြည်နယ်ကမီလီကန်တက္ကသိုလ်မှပညာသင်ယူခွင့်ရခဲ့တဲ့မမေပွင့်ရှင်ပါရှင်။နောက်တစ်ပတ်တွင်မှလည်းဒီနေ့ခေတ်မြန်မာလူငယ်လေးတွေရဲ့ဘဝတွေ့ကြုံလေးတွေသူတို့ရဲ့အတွေ့အမြင်လေးတွေကိုဆက်လက်ပြီးတင်ပြသွားဦးမှာဖြစ်ပါတယ်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။